တနင်္သာရီကြာနယ်မှာဖော်ပြခဲ့တဲ့မဲဆွယ်အပြုံတရားစာနဲ့ပတ်သက်ပြီးအတရေဖြတ်မှုနဲ့တရားစွဲခံထားရတာမှာဒီကိစ္စမှာတော့တိုင်းတရားလွှတ်တော်ကအယူခံကိုပလတ်လိုက်ပါတယ်ကျန်တဲ့အနေနဲ့အယူခံဆက်တက်သွားမယ်လို့တာဝန်ခံအယ်ဒီတာကပြောပါတယ်လက်ရှိအစိုးရလက်ထက်အခုလိုတရားစွဲဆိုမှုတွေကြောင့်ဒီမိုကရေစီအခြေခံစံနှုန်းတွေအပေါ်မေးခွန်းထုတ်လာနေတာတွေရှိတဲ့အကြောင်းမဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင
်ဟုတ်ကဲ့ပါပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလ20ရက်ထုတ်တနင်္လာရီအပတ်စဉ်ကြာနေ့အတွဲငါအမှတ်18မှာဖော်ပြခဲ့တဲ့ကလောင်ရှင်မူးဆေးအိုးရဲ့မဲဆွယ်အပြုံးဆိုတဲ့ခေါင်းစဉ်နဲ့တယောစာဟာတနင်္လာရီတိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့ဂုံသိက္ခာကိုထိခိုက်စေတယ်ဆိုတဲ့စွဲချက်နဲ့အရေးယူပေးဖို့တိုင်းအစိုးရအဖွဲ့ရုံးရဲ့ဒုတိယညွှန်ကြားရေးမှူးဦးအေးလူကတဝယ်မြို့နယ်တရားရုံးမှာဥတိုက်လျှောက်ထားခဲ့တာပါသတင်းမီဒီယာဥပဒေပုံမှန်25ခါခွေးနဲ့အမှုရင်ဆိုင်ခဲ့ကြပြီးတဲ့နောက်မှာတော့တနင်္လာရီဂျာနယ်မှာအပြစ်ရှိတယ်ဆိုပြီးဆုံးဖြတ်ပြီးတော့မြို့နယ်တရားရုံးကနေငွေတန်5သိန်းချမှတ်ခဲ့ပါတယ်။ဒီပေါ်မှာပြစ်ဒဏ်ချမှတ်မှုတရားမျှတမှုမရှိဘူးဆိုပြီးတနင်္လာရီတိုင်းဂျာနယ်ကခရိုင်တရားလွှတ်တော်ကိုအယူခံဝင်ခဲ့ပါတယ်။အဲ့ဒီမှာပလက်ခံရပြီးတဲ့နောက်တိုင်းတရားလွှတ်တော်ဆက်တက်တာမှထပ်ပြီးတော့အပယ်ခံခဲ့ရတာပါ။ဂျာနယ်အနေနဲ့ပြည်ထောင်စုတရားလွှတ်တော်အထိအစစ်အစစ်အယူခံဆက်ဝင်သွားမယ်လို့တနင်္လာရီတိုင်းဂျာနယ်တာဝန်ခံအယ်ဒီတာဦးမျိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ပြည်ထောင်စုတရားလွှတ်တော်ကြောင့်ပြင်ဆင်မှုဆက်တက်နေပါလား။ကျွန်တော်တို့ဖော်ပြခဲ့တဲ့ဟာနံပါတ်၁တရားစာသာဖြစ်တယ်ပေါ့နော်။ဒီတရားစာထဲမှာပါနေတဲ့အကြောင်းအရာတွေဒီအဲဒီအများပြည်သူနဲ့ဆက်ဆံရအကြောင်းအရာတွေဖြစ်တယ်ပေါ့နော်။ကျွန်တော်တို့တော့တရားရုံးအခုခုမှာတော့ကျွန်တော်တို့ပြောကြည့်တဲ့ဟာကိုကျွန်တော်ခင်ထားတဲ့ဟာကိုသဘောပေါက်တဲ့အခြေအနေမျိုးရှင်ရမလားဆိုပဲမျိုးလိုက်ချင်တယ်လို့ကျွန်တော်ပြောရမှာမဟုတ်ဘူး။တခြားကြတဲ့ဆိုရင်တော့ဒီကိစ္စကဒီအနေနဲ့ကြံနေကရှင်ခင်ရတဲ့ဆိုရင်မီဒီယာလောကတစ်ခုလုံးနဲ့ဆက်ဆံတော့ဆက်ဆံတဲ့အနေအထားမျိုးရှိနေတော့မီဒီယာလောကအတွက်မျက်နှာငယ်စရာပူပေါင်းစရာစီရင်ထုတ်တစ်ခုမဖြစ်သေးဘူးလေ။အဲဒါကြောင့်ဟိုအိတ်သမားဖွင့်ရင်ရှိသမားပေါ်ရမယ်တော့ကျွန်တော်နေမျိုးရင်းဖို့ကြိုးစားနေရတ
ယ်။ဒီလိုတနင်္လာရီချာနယ်ရဲ့မဲဆွယ်အပြုံးတယောစာဖြစ်ရလို့ပဲကြံပြက်လုံးနေတဲ့တပ်မတော်ကိုတယောတဲ့အတွက်အကြီးညိုပြက်စီမှုနဲ့တရားစွဲဆိုခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ကိုလည်းအင်းစိန်ထောင်မှာအကျဉ်းချထားပြီးလာမယ့်ဖေဖော်ဝါရီလ18ရက်နေ့မှာအပိတ်အအမိန့်ချဖို့ရှိနေပါတယ်။အခုလိုမျိုးအရသာအစိုးရလက်ထက်ဝေဖန်မှုလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေကိုပုံမှန်မျိုးစုံနဲ့အစိုးရနဲ့တပ်မတော်ဘက်ကတရားစွဲဆိုမှုတွေကတော့ဒီမိုကရေစီရသားဆိုရလက်ထက်ဒီမိုကရေစီစံနှုန်းတွေကိုမေးခွန်းထုတ်ဆရာဖြစ်လာနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတေသနာမှုကိုရဲဝေဖြောင်းကသုံးသပ်ပါတယ်
။ဟုတ်ကျွန်တော်တို့ဒီနိုင်ငံရေးရနေရာမှုဆိုတာကပုံကံပေါင်းစုံနဲ့ရှင်နေတယ်၊နေရာပေါင်းစုံနဲ့ရှင်နေတယ်။အဲဒီမှာကတော့တေယောရာကြီးနှောင်းကြောင်းကြီးဟိုဒီတန်ကျက်ထုတ်ပြီးကားပြတာလေးဒါမှမဟုတ်လို့ရှင်ရင်ကအငိတ်အင်းနဲ့ကားပြတာလေးအဲဒီပုံကံပေါင်းစုံနဲ့ကိုယ်ကမှုရှိနေပေါ့နော်။အဲ့လိုမျိုးပုံကံပေါင်းစုံနဲ့နိုင်ငံရေးရဝေဖန်မှလေတကယ်တော့ပေါ့နော်ဟိုကြောင်းလာကြမှာပေါ့ဥမာဆိုလို့ရှိရင်ဘာလို့မျိုးဆက်ပြီးစားကြည့်ရအဲ့တိုင်းပဲဒီတိုင်းကထိုးတဲ့ပြီးစားတစ်ခုရဲ့ဦးပဲအကြောင်းပြပြီးတော့မားနာကာကြီးနဲ့ရောတောက်ချောက်ကာကြီးနဲ့ရောမြို့နယ်၆ခုမှာစစ်စစ်ကြောင်းအမှုတွေ၈ခုနဲ့တရားစဲထားတယ်ပေါ့နော်အဲ့ဒီကဆိုကြတာကဒီမိုကရေစီကိုတွားနေပါတယ်ငါတို့ဟိုကျွန်တော်တို့ကျမတို့ကဘယ်တော့မှဒီမိုကရေစီကိုစောင့်ရှောက်နေပါတယ်လို့ပြောပြောပေါ့နော်ဒီလောက်ရတဲ့ညနေပြီးတော့ဟိုပြန်တက်တည်ကြနေတာပါပဲပေါ့
တိုင်းရင်းဒေသတွေပါဝင်မြန်မာနိုင်ငံတဝန်းမှာတော့ပုံမှန်မျိုးစုံနဲ့တရားစွဲဆိုခံနေရတာထောင်ချခံထားရတာပြည်ပကနေအမှုရင်ဆိုင်နေရတာစတဲ့နိုင်ငံရေးအမှုတွေကပိုတိုးလာနေပါတယ်။နိုင်ငံရေးကျေးဇားက600ကျော်ထိရှိနေတာကတော့စိုးရိမ်စရာကောင်းတဲ့အခြေအနေမှာဖြစ်နေပါတယ်လို့ AABBB နိုင်ငံရေးကျေးဇားများကူညီဆောင်ရှောက်ရေးအသေးရဲ့တွဲဖက်အတွင်းမှုကူပိုကြီးကပြောပါတယ်
။ဒီအစိုးရဖြစ်လာပြီးနိုင်ငံတော်ရဲ့အကြီးအကဲတွေဖြစ်လာပြီးဆိုလို့ရှိရင်သူတို့နဲ့လုံးပြန်လုပ်ငန်းတွေအကုန်လုံးကတဲ့နဲ့သူတွေနဲ့သဘောထားတစ်ခုပဲဖြစ်ကျင်သွားဖြစ်နေသဘောထားကွဲနေတာရှိအဲ့ဒီသဘောထားကိုရည်ရအောင်ပြင်ဆင်မှုဆိုတော့ပြောကြရတဲ့သူတွေ၊ပြောကြရတဲ့သူတွေကိုအခုလိုမျိုးတရားတွေစွဲနေတယ်ဆိုလို့ရှိရတော့မြန်မာနိုင်ငံကဒီမိုကရေစီနဲ့ပြန်ဝင်နေတယ်လို့ပြောလို့ရအောင်ပါပါ။ဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒီဒီမိုကရေစီအတွက်ကိုယ်စားလှယ်ကာလကိုစောင့်ကြည့်ဆိုလို့ရှိရင်ရှေ့ရတည်တဲ့ဥပဒေတွေကိုပြန်လည်ဆန်းသစ်ဖို့တို့တယ်။အဲ့ဒီဥပဒေတွေကပြည်သူတွေကိုဖိနှိပ်ဖို့တဲ့ကြီးရွယ်ကြီးစွဲရတဲ့ဥပဒေဖြစ်တယ်။ဒီလိုဥပဒေကိုပြည်ပြောင်းလဲဖို့မရှိသေးတဲ့ဒီဥပဒေကိုအသုံးချပြီးတော့သူတို့ကိုဝေဖန်စေမဲ့အကြံတွေကိုပိတ်အောင်လုပ်နေတာကအကျော်တရားခံနေတာဖြစ်တယ်။ဒါတော့ဒီမိုကရေစီနဲ့အလောင်းပွေးနေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ
်။အဲ့ဒီရသားတပ်တန်55လအတွင်းမှာပဲနိုင်ငံသားခွင့်ရေးကိုကန့်သတ်တဲ့ဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်တွေနဲ့သတင်းသမားတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေစသည်အားဖြင့်လူပေါင်း60ကျော်ဟာပုံမှန်မျိုးစုံနဲ့တရားစွဲဆိုတာခံထားရတယ်လို့အတန်အဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင်။
မဆုမွန်ပြောပြခဲ့တာပါရှင်ကျမတို့ဗီဒီယိုကို ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာတိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတယ်နားဆင်လိုတဲ့တည်ထချင်းတွေတောင်းယူလိုတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်